ရန်ကုန်တိုင်းနိုင်ငံမြို့နယ်ညောင်ရွာကြီးရွာကအင်ဂျီတရာကျော်ကိုကျူးကျော်နေထိုင်နေဆိုပြီးရဲတပ်ဖွဲ့နဲ့အရဲဝတ်တွေဒီကနေ့မနေ့ပိုင်းကအင်အားသုံးဖျက်ဆီးဖို့ကြိုးပမ်းလာလို့ဒေသခံတွေကလည်းခုခံကာကွယ်ရင်းရုံရင်းဆန့်ခတ်အနေနဲ့ဖြစ်ပွားခဲ့ပါတယ်ဒီမြန်မာမြေပိုင်ရှင်ရှိရဆိုတာမဟုတ်ဘဲရွာမြေဖြစ်ပြီးနှစ်ပေါင်းများစွာကလေးကအခြေချနေထိုင်လာတဲ့နေရာဖြစ်တယ်လို့ဒေသခံတွေကကူညီပေးနေတဲ့တရားလွှတ်တော်ရှင်တွေကပြောပါတယ်ဒီတောင်းကို VOE မြန်မာပိုင်းသတင်းတော်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်လူကြီး900ကျော်ရှိရဲ့လှိုင်းသာယာမြို့နယ်ညောင်ရွာကြီးရွာကနေအိမ်တချို့ကျူးကျော်နေထိုင်နေဆိုတဲ့အကြောင်းပြချက်နဲ့ရဲတပ်ဖွဲ့အပါဝင်ရဲဝတ်အင်အား40လောက်ကဒီနေ့ဒီဇင်ဘာ29ရက်မနက်ပိုင်းမှာအင်အားသုံးဖယ်ရှားဖို့လှုပ်လာတာကြောင့်ဒေသခံတွေနဲ့ရုံးရင်းဆန့်ကန်အနေနဲ့ဖြစ်ကြတာပါဒေသခံတွေအနေနဲ့ဒီညောင်ရွာကြီးရွာမှာလွန်ခဲ့တဲ့အနည်း20လောက်ကတည်းကကြီးရွာလူကြီးရေးစီးကနေမြေကိုဝယ်ယူနေထိုင်ခဲ့ရလို့ဆိုပါတယ်ဒါကြောင့်ဒီမြေတွေမှာပိုင်ရှင်ရှိရဆိုပြီးအကျဉ်းချက်ဖယ်ရှားဖို့ကြိုးစားနေရဟာဥပဒေအကောက်အွယ်ပေးမှုအားနည်းနေရဖြစ်ကြောင်းသူတို့အမှုမှာကူညီပေးနေတဲ့တရားလွှတ်တော်ရှိနေဒေါ်ခိုင်ခိုင်ဆွေကပြောပါတယ
်ဘယ်လိုပြောရမလဲဒီလူတွေကစင်းရဲတယ်ဝေကြီးကဒီလိုပုံကြစိတ်တော်မနေပြည်တော်အောင်လုပ်နေရတဲ့အပိုင်းရှိတယ်လေအာတရားသူကြီးလည်းမကြော့နိုင်ဘာမှလည်းမလုပ်နိုင်ဘူးဆိုတဲ့အခါကျတော့တစ်ဖက်ကငွေနဲ့ရကုန်ရန်ခင်းသွားတာတကယ်တော့ဥပဒေဆိုတာဒီဘက်မှာဘာမှမရှိဘူးဥပဒေကဒီဘက်ကတာတယ်တို့တော့ဒီဘက်ကငွေမလိုက်နိုင်အဲ့ဒီပိုင်းမှာသူကကြမ်းဖက်ပြီးလှုပ်သွားတာပါပဲ။အเจ้าလူတွေ၊ကျောင်းသားတွေနဲ့ဆိုတော့အင်မတန်မှအခက်အခဲတွေ့ပါလေ
။အဲ့ဒီတန်းလိုက်ဆေးုံသား၊ရောင်ရွာကြီးရွာကပေ46တဲ့မြေတွေကလက်ရှိပေါက်ဆွေးနေဆိုရင်ဈေးနှုန်းကြီးရဲ့မြေတွေပါ။မြေကွက်ပိုင်ရှင်ဆိုသူကမြေငှားစာကြောအစုတွေကိုအသုံးချပြီးပိုင်ဆိုင်ရောင်းပြောလာရဲ့အပေါ်မှာဒေသခံတွေကမကြည်နက်တဲ့အတွက်ဒီနေ့လိုကိစ္စတွေဖြစ်ရကြောင်းဒေါ်ခိုင်ခိုင်ဆွေကဆက်ပြောပါတယ်
။ကျန်စံဆေးုံပိုင်ရှင်တစ်ခေရနေပြီးတော့သူကပတ်သက်ရှိရဲ့ဆိုတဲ့ဟိုကနေ900တောင်းလောက်နဲ့အဲ့လိုဝယ်ပြီးတော့အဲ့လိုပါဇက်နဲ့ဝယ်တာပေါ့ဒီနေ့မြေခွက်တက်မိုးတွေကကြီးကြီးသွားတဲ့အခါ1000လောက်ရှိနေတာဟုတ်ပြီလေး60အဲ့ခါကျတော့သူတို့ကအဲ့မဲ့မောပြီးတော့သူတို့ပိုင်ပါတယ်ရုံးစာဆိုပြီးတော့အဲ့ညီငါစာတို့အတုတွေနဲ့လောက်တာအတုဆိုတာကိုယ့်ရင်းနဲ့တော့ပေါင်းလောက်တာပေါ့ဒါမဲ့ထင်းအောင်ထင်းမဖြစ်အောင်လောက်ထားတဲ့စာချုပ်အတုတွေ2000ခုနဲ့မှဆိုပြီးတော့တက်ထားတယ်2000ခုနဲ့မှဒီစာချုပ်တွေမပေါ်သေးဘူးဒီနိုင်ငံမှာမျိုးမျိုးရွယ်လည်းမရှိဘူးမျိုးကန်းဆောင်သားလည်းမရှိဘူးအရက်စာချုပ်လည်းမရှိဘူးအဲအဲ့လိုမျိုးနေထားလေးတွေနဲ့ဒီစာချုပ်ကအားနည်းချက်အများကြီးရှိပါတယ်ဒီနေ့ဒီဘယ်တရားရုံးကမှဒါဒီစာချုပ်ဟာတရားဝင်စာချုပ်ဖြစ်ပါတယ်လို့သုံးချက်ချက်တစုံတရာမှမရှိပါဘူးဒီတတိယဒီတရုတ်ကဘယ်လိုချင်းကြောက်လဲဆိုသူချီးစင်ကုန်ရင်ကုန်ပါစေတဲ့လောကအစော့မပေးတော့ဘူးဆိုပြီးအဲ့လိုဒီကိုချင်းကြောက်တာ
လူတယောက်တည်းကမြေကွက်အများကြီးမမှန်မကန်သိယူကိုကြိုးစားနေတဲ့အပေါ်မှာမိကုံထုတ်ပြရာဖြစ်နေပြီးဒေသခံတွေကတော့နိုင်ငံတော်တမသားအထိတိုင်ကြားဖို့ရှိရလို့ဒေသခံတို့ဖြစ်တဲ့စောကဲစာကအခုလိုပြောပါတယ
်။ဖက်ရှင်ဆိုတဲ့ပြောလာတယ်။သူထုတ်ပြတဲ့ဒီရနေတာက2000ခုနှစ်ကလေးရနေတယ်ပေါ့။2000ခုနှစ်ကမှသူကစပြီးတရားစွဲတယ်ဆိုတာလက်ခံနိုင်တဲ့မဟုတ်ဘူးဆိုပြီးဖြစ်နေတယ်ပေါ့နော်။ဆိုရင်ဒီလူကရောဒီဖက်ရှင်တယောက်တည်းကလည်းပြီးတော့ဒီ46 25ခုကိုဘယ်လိုနည်းနဲ့ရခဲ့တယ်လဲဆိုတာကလည်းမိကုံဆက်ဆက်ဖြစ်ပါတယ်။ဒီနေရာတော့တမသာစီလည်းသူတို့ဟိုတမသာဆိုတာတင်ဖို့ရှိတယ
်ဒီနေရာကိုအင်အားသုံးဖြည့်ရှင်းဖို့ကြိုးစားလာတာအခုချိန်မျိုးဆိုရင်တတိယချိန်မျိုးဖြစ်ပါတယ်စုစုပေါင်းအိမ်လုံးရေ30ကျော်ဖြတ်စည်းခံရပြီးကျန်တဲ့အိမ်60ကျော်ကတော့အမှုရင်ဆိုင်နေကြရပါတယ်